ရုရှားနိုင်ငံအတွင်းကအတိုက်ခံအားစုတွေကိုခြေမုံဖြက်စီးတာယူကရိန်းကိုကျင်းမွားဖြက်စီးသွားအောင်စစ်ပွဲဆင်နွှဲတာနဲ့ရှိသမျှအာဏာအလုံးသူ့လက်ထက်မှာအကုန်ထိန်းချုပ်လိုက်ထားလိုက်ပြီးဖြစ်တဲ့နောက်ရုရှားသမ္မတဗလာဒီမီယာပူတင်ဟာ၅ချိန်မြောက်သမ္မတတပ်တန်းအတွက်ဒီကနေ့ကြမ်းတစ်စာကျင်းဆိုလိုက်ပါပြီ။ကောင်းဆောင်ဟောင်းဂျိုးဆပ်စတာလင်ပြီးလို့ရှိရင်တက်တန်းအကြဆုံးသူအဖြစ်နှစ်ပေါင်း25နှစ်နီးပါးတာဝန်ထမ်းဆောင်ပြီးဖြစ်တဲ့သမ္မတပူတင်ဟာဖွဲ့စည်းပုံအရရွေးကောက်ပွဲပြောင်းဝင်ရမယ်။2030ခုနှစ်အထိဒီယာတူးကိုဆက်လက်ပြီးတော့ထမ်းဆောင်သွားမှာဖြစ်ပါတယ်။မော်စကိုမြို့ခရမ်လင်နန်းတော်အတွင်းစိတ်ကြိုက်ရွေးချယ်ဖိတ်ကြားထားတဲ့အထူးဧည့်သည်တွေရှေ့မှာပြုလုပ်တဲ့အခမ်းအနားမှာသမ္မတပူတင်ကရုရှားဖွဲ့စည်းပုံအခြေခံဥပဒေအပေါ်လက်တင်ပြီးတော့ဖွဲ့စည်းပုံကိုခုခံကာကွယ်သွားမယ်အကြောင်းကျန်းသစ္စာကျေဆွခဲ့ပါတယ်။သမ္မတဟောင်းဘော်ရစ်ရက်စလင်စီက1996ခုနှစ်မှာသမ္မတရာထူးကိုလက်ခံရယူပြီးတဲ့နောက်သမ္မတပူတင်ဟာစီးပွားရေးချွတ်ချုံကျနေတဲ့ရုရှားကိုနိုင်ငံတကာရဲ့လုံခြုံရေးအတွက်စိုးရိမ်စရာကောင်းတဲ့အပယ်ခံနိုင်ငံတစ်ခုအဖြစ်အသွင်ပြောင်းလဲခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးဥရောပတိုက်မှာအကြီးဆုံးစစ်ပွဲတစ်ခုဖြစ်လာတဲ့ရုရှားကယူကရိန်းနိုင်ငံကို2022ခုနှစ်မှာကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကြောင့်ရုရှားဘော်နိုင်ငံတကာကတန်ခတ်အရေးယူမှုတွေအများအပြားဆမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လည်းအခုချိန်မှာရုရှားဟာတရုတ်၊အီရန်နဲ့မြောက်ကိုရီးယားတို့စီကနေပြီးတော့အကူအညီတွေရယူတဲ့အခြေအနေကိုဆက်ရောက်လာပါတယ်။အသက်82နှစ်ရှိပြီးဖြစ်တဲ့ဗလာဒီမီယာပူတင်ဟာသူ့ရဲ့၅ချိန်မြောက်သမ္မတတပ်တန်းအတွင်းပြည်ရင်းနဲ့ပြည်ပရေးရာကိစ္စတွေမှာဘာတွေဆက်လုပ်သွားမလဲဆိုတဲ့အပေါ်ဆောင့်ကြည့်နေကြပါရဲ့ရှင်။